ီဟာသေးခင်ဗျာမကြသေးခင်ကပူးစီရောင်ဘက်မှာဖြစ်တဲ့တိုက်ပွဲမှာစာသင်ကျောင်းကိုလက်နက်ကြီးထိမှန်လို့ကျောင်းသူကျောင်းသားလေးတွေဒဏ်ရာရတဲ့တင်းကိုတပ်မတော်ဘက်ကပြစ်ခတ်တဲ့ကြည်စံထိမှန်တယ်လို့သူကြားတဲ့အကြောင်းပြောတဲ့လွှတ်တော်အမတ်တယောက်ကိုတရားစွဲဆိုထားတယ်လို့သိရပါတယ်။ဆိုတော့အဲ့ဒီလိုအိဆာတွေမှာလွှတ်တော်အမတ်တွေတောင်မှလွတ်လပ်လပ်ဖြစ်ကြခွင့်မရှိတော့ဘူးဆိုတဲ့သဘောမျိုးတွေ့လာရပါတယ်။ဆိုတော့မြန်မာနိုင်ငံမှာတည်တင်းသမားတွေတည်တင်းရယူပိုင်ခွင့်ဘလောက်ထိကြကြပြန်းပြန်းရှိနေပါသေးလဲ။အထူးသဖြင့်ပဋိပက္ခနယ်မြေတွေမှာပူပြီးတော့ကျင့်ကြလာတယ်ဆိုတာမျိုးစဉ်းစားမိပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဥတီဟာသူရဲ့သဘောထားနည်းနည်းကျွန်တော်သိချင်တော့ခင်ဗျာ
။ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာကျွန်တော်တို့တရေရယူရတာရောတရေနဲ့ပတ်သက်လို့တုတ်ကြံဖြေကြရောအဲ့ဒါအခက်ရှိနေတယ်ဆိုတာကျွန်တော်တို့သိချင်တဲ့အခိုင်အမာတော့ရှင်းပြတဲ့ဘက်မှာလည်းဖြစ်ပါရယ်။အဲ့ဒါကတော့ဒီဖြစ်တဲ့2020နောက်ပိုင်းပေါ့နော်ကျွန်တော်တို့ဟိုပဋိပက္ခတွေဖြစ်တဲ့အချိန်မှာလည်းဒီလိုအခြေအနေမျိုးရှိခဲ့တယ်ဗျ။အဲ့တော့ဟိုပြောတဲ့အခါမှာအနေနဲ့ဟိုတရေသမားတွေနေနေလေကိုကျောင်းကတော့ဗတ်လိုက်ပြီးဒီဘက်ကလည်းကျောင်းလာဒီဘက်ကလည်းကျောင်းလာဆိုတော့ပြည်လျာအဲဖြစ်ခဲ့တယ်ပေါ့နော်ဒီကတော့တော့ဒီမူဆလင်လူ့ခွဲကြီးတွေနဲ့ခိုင်လူ့ခွဲကြီးတွေကမှဖြစ်တဲ့တက်လာဒါမှဆိုရင်ဟိုဘက်ကလည်းကျောင်းလာဒီဘက်ကလည်းကျောင်းလာဆိုပေမဲ့ဖြီအားလို့လည်းကျွန်တော်တို့ရှိခဲ့တယ်အခုဆိုလို့ဆိုတဲ့အေးအခိုင်ကြမလို့လည်းဒီသူကတက်တက်မလို့ကြားပါပေါ့အခုတော့တက်တဲ့ဖြစ်ပေါ်တဲ့အခါမှာလည်းအခုလိုမျိုးကျုံလာတာပေါ့နော်ဒါလည်းအင်ဒီကေတာတစ်ခုပေါ့ကျွန်တော်တို့ဗရင်းသမားတွေအနေနဲ့ရိထားမယ်အဲโอ้โอ้เฉินนี่ตะคู่โหดามีบ้างคู่ปะนี่ก็เลยเจอมาแล้วก็บลูเฉินนี่มาอคินจีบลูเฉินนี่ก็ตะสะตะเป๋เลยคือที่ว่าตัวเราเนี่ยคอมเมนต์มาป้ายท้าหน่อยอยู่เนาะไม่ค้านมาหน่อยตะกะมาผิดเลยผิดเลยผิดเลยไม่ผิดอยู่เนาะแต่ประเด็นนั้นมันน่ะตะเป๋อยู่ตัวเราอ่ะโหบลูมาฉิ่งซะเลยไม่อยากอยู่แต่ถ้าแล้วพี่อาตะมีเนี่ยไม่รู้เลยคือตัวเราก็โดนเอาแต่อาการก็ไม่อยู่จริงๆโดดๆกูเลยดูโหว่าเดี๋ยวพี่อาขี่มาได้ก็จะဒီတည်င်းဒီ
ရာတွေတက်မှာပါပို့ပြီးတော့ပြည်လာတကယ်တော့တည်င်းဌာနကိုလည်းအရေးယူတယ်ပြောတဲ့လွှတ်တော်အမတ်ကိုလည်းအရေးယူတယ်ဆိုတော့ဒီတည်င်းဌာနရို့လွှတ်တော်အမတ်တို့ဆိုတာဟာသူတို့ကပြည်သူအကျိုးကိုဥထိပ်ထားပြီးပြောရမယ့်လူတွေတာဝန်ကိုနှိုက်ကသူတို့ရဲ့လုပ်ငန်းတာဝန်ကိုဖြစ်နေတာပါအဲ့ဒါစာမန်ရက်သူရသားတွေကတော့ပြောချင်ပြောမပြောချင်နေဖြစ်တာပေါ့ဆိုတော့ဒီလူတွေရဲ့ပြောပိုင်ခွင့်ကိုပါကျုံ့ပလိုက်တော့တည်င်းသမားတွေအနေနဲ့တည်င်းမှန်ကိုရယူနိုင်တဲ့အလားအလာသိပေါင်းကျင်းသွားပြီလို့ပြောရမှာပေါ့အထူးသဖြင့်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတစ်ဖက်ဆောင်နေထိခိုက်နစ်နာမှုတွေလူခွင့်ရေးချိုးဖောက်မှုတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့တည်င်းရယူစရာအီလမ်းမှရှိပါသေးရဲ့လားခင်ဗျာ
အဓိကတော့တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေလက်ရှိလို့ရှိလို့ရှိလို့ကျွန်တော်တို့အသက်ပြောင်းလို့ပို့တော်လက်ခတ်တယ်ဒါအင်တာနက်ကလည်းမရတဲ့ခါကျတော့ကျွန်တော်တို့ဒီမီဒီယာတွေတည်င်းမီဒီယာတွေလည်းဒီနေရာမျိုးတွေကိုကိုယ်ဝန်တောင်းဖို့ဖြစ်နိုင်ပေါ့နော်ကျွန်တော်တို့ဖုန်းတွေကလားအဲ့တော့ကျွန်တော်ဒီ messenger တို့ viber တို့နဲ့ပဲဆက်သွယ်ရတာပေါ့နော်ဒီတိုက်ပွဲသတင်းတွေရဖို့ကြိုးစားရင်ကျွန်တော်တို့ပါကဆက်သမားကကျွန်တော်ဘယ်မှာပြကြားရေးဖွဲ့ရပြောနေရရှိတယ်လို့တစ်ခါကအေးတစ်ခါလည်းပြောတာရှိတာပေါ့ဒါပေမဲ့လည်းကျွန်တော်တို့ကတော့ပြိတ္တကဖြစ်နေတဲ့အတွက်အကြီးမကူရလို့ပြောတဲ့ဟာတစ်ခုကကျွန်တော်ကဘယ်မှာအကြည့်ကြီးလို့မရဘူးတော့ top party လို့ကျွန်တော်တို့ကြည့်ရတာပေါ့တက်တရပေါ့နော်လွတ်လပ်တဲ့ကျွန်တော်တို့အတွက်ကြီးတော့လကောင်းဟလားဒီအသက်ကြီးရတာကျွန်တော်လကောင်းပေါ့နော်ကျွန်တော်တို့ရဲ့ကြိုးစားချက်တွေနဲ့တန်ချိန်ကတော့ဒါမှလည်းကျွန်တော်တို့ကပြိပက္ခကြားမှာကျွန်တော်တို့အဲ့ဒါကြီးအမှန်ကန်တဲ့ပြည်ကျွန်တော်ထုတ်ဆိုင်မှာပေါ့
သူစီဟာသေးပြောသလိုပြိပက္ခဖြစ်တဲ့ဒေသတွေမှာနှစ်ဖက်ကတော့သူတို့သတင်းကိုသူတို့ကြီးညာမှာပေါ့လေတမတော်သတင်းပြန်ကြားရေးအဖွဲ့လည်းသူတို့ပြောမယ်အေဘက်ကလည်းပြောမှာပဲဒါပေမဲ့သူတို့ကတော့သူတို့ဘက်ကသူတို့ရှိတော့ငါပြောကြတာကိုကျွန်တော်တို့ကပြည်သူအမှန်တိုင
်း
ဆိုတော့စောစောကပြောသလိုပဲဘက်မလိုက်တဲ့လူရဲ့အသံကိုလူချင်းနေဆိုတော့အသင်းတော်ဆုံးကတော့ဒီပြည်သူလွတ်တော်အမတ်တို့ပါလို့ဆိုတာလူထုကိုကူစားပြုတဲ့လူတွေသူတို့စီရသတင်းကျွန်တော်ရယူတာတော်တော်တန်ဖိုးရှိရဲ့အချက်လို့ကျွန်တော်ထင်တာပဲခင်ဗျာမဟုတ်ဘူးလား
ဟုတ်ကဲ့ဗျဟုတ်ကဲ့ဆိုတော့လေအဲ့ဒီမှာကျွန်တော်နည်းနည်းလေးထောက်ပြီးပြောချင်တာအကယ်၍အများပေါ့နော်ဆိုတော့ဒီလက်နေကြီးကြတဲ့ကိစ္စကကျွန်တော်တို့လည်းဒါဟိုစဉ်းစားကြည့်တာပေါ့ဟိုတမရဘကဖြစ်တယ်လို့သူဘယ်လိုယူဆနိုင်လဲပေါ့နော်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့တမရဘကနေပြီးတော့ငင်းချက်ထုတ်တင်တယ်ဆိုတော့ငင်းငင်တယ်ဆိုလို့ရှိလို့ရှိလို့ချင်းလဲဒီကိစ္စကဟိုဟိုဒီပြောကြတဲ့ဒီကိုယ်စလဲကိုပေါ့နော်တရားဆက်သွယ်ပြီးတော့ပြန်ပြင်ပြောပေးဖို့အဲ့ဒါတခုပေါ့နော်ကျွန်တော်တော့ argue လုပ်ပြီးတော့ဟလားဟိုဟိုပေါ့ဆိုတော့ဒီလူလူကတရားဝင်ရွေးချယ်ထားတဲ့ law maker တွေဥပဒေပြုအမတ်တွေပဲဟိုကိုယ်စလဲတွေပဲဒီဆိုတော့ဒီလိုမျိုးကိဗိဗရင်နဲ့ပတ်သက်ပြီးတော့ငင်းချက်ထုတ်เสียရှိတယ်ပြောเสียရှိတယ်ဟလားအမားပြင်ဆင်ခြင်းနဲ့တမားတယ်ပေါ့နော်တပ်တွေလည်းပြပြီးတော့ဟိုပြင်ဆင်ဖို့ဟလားတောင်းဆိုတာမျိုးဟလားပြန်ပြောပေးဖို့ပြင်ဆင်ချက်ပေးဖို့ဒီလိုမျိုးကျွန်တော်တို့အရင်လုပ်ခဲ့ခြင်းနဲ့ဆိုတော့ဟိုကျွန်တော်လည်းစဉ်းစားကြည့်တာပေါ့ဗျာဒီလက်နက်ကြီးကြတဲ့ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ကဟို တစ်ခါကကြားတယ်လို့ကိုပြောဖို့ဆိုတာကဟိုတာမားအဖြစ်ဆိုခက်တယ်ပေါ့နော်ဆိုတော့အကယ်၍အထောက်အထားရှိတယ်ဆိုတော့အထောက်အထားနဲ့ပြောလာတစ်ဖက်ကလည်းအထောက်အထားနဲ့ညင်းပေါ့နော်ဒီလိုမျိုးပြပဖြစ်နေတယ်အခုလိုဒီလိုတရားဆွဲတာမျိုးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဖြစ်တဲ့အဖွဲ့အစည်းကသဘောအဖွဲ့အစည်းတည်းမဟုတ်ဘူးညမီဒီယာဖြစ်နေတယ်တစ်ဖက်ကလည်းလွတ်တော်ကိုယ်စားလည်းဖြစ်နေဆိုဒီဖြစ်ချင်းတွေကတော့ကျွန်တော်တို့နိုင်ငံရေးမှာကကျွန်တော်တို့ဟိုချိုးချိုးတက်ရောက်မှုရှိတာပေါ့
ဟုတ်ကဲ့အချိန်ကပိုသာဆွလာမှုရှိရပေါ့အဲ့လိုထိန်ချုပ်ပြီးတော့တကယ်တော့ကိုယ်စီဟာသွေးစောစောကပြောသလိုပါပဲပြင်လွတ်တော်ကိုယ်စားတွေဟာပြည်သူဘဏ္ဍာကိုစားပြီးတော့ပြည်သူဝန်ကိုဆောင်နေတဲ့လူတွေပြည်သူကိုစားပြောနေရတဲ့လူတွေဒီလူဟာပြောရေးဆိုခွင့်ရှိရမယ့်လူတွေဖြစ်ပါတယ်ဆိုတော့ဒီလိုလူကိုရွေးပြီးတော့မှအရေးယူလိုက်တာဟာလွတ်တော်ကိုယ်စားတွေရဲ့ပြောရေးဆိုခွင့်ကိုနှုတ်ပိတ်လိုတဲ့သဘောလည်းပဲသက်ရောက်သွားတယ်လို့ကျွန်တော်ကစဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့သူတို့လွတ်တော်ဥက္ကဋ္ဌကလည်းတမန်တော်ကတရားစွဲတော်ကိုဆွဲဆိုခွင့်ပြုတယ်ဆိုတဲ့သတင်းတွေကြားလို့ပါဘယ်လိုယူဆလဲအခုစတဲ့ပတ်သက်လို့
ဒါကတော့ကျွန်တော်အမြင်ပြောရရင်လွတ်တော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တဲ့သဘောတစ်ခုကလွတ်တော်ကိုယ်စားတွေတယောက်ကလာရာဆွဲမှုလို့ဟာမျိုးဟလာလူချင်းမသိခါနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်အရေးယူတဲ့ကိစ္စမျိုးလွတ်တော်ကနေခွင့်ပြုတာကတော့တပိုင်းပေါ့နော်အဲ့လိုမဟုတ်ပဲနိုင်ငံရေးနဲ့ပတ်သက်လို့မယ်ဟလာကျွန်တော်တို့ဒီလိုမျိုးအငင်းပွားပွဲကိစ္စတွေနဲ့ပတ်သက်တယ်ဆိုလို့ရှိလို့ဆိုတော့အသောပလေပေါ့နော်ကျွန်တော်တို့ခွင့်ပြုတာမျိုးကတော့ဖြစ်ရင်ဟိုအတိုးဆက်ကမကောင်းနိုင်ဘူးပေါ့ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ကျန်တဲ့လွတ်တော်ကိုယ်စားလှယ်တွေလည်းပြောရဆိုရတဲ့အခါမှာဝန်ထုတ်ဝန်ဘူးဖြစ်လာတယ်ငါကအဲ့ပြောမှုဆိုမှုကအချိန်မီဒီလိုမျိုးအရေးယူခံနိုင်သလားလို့တွေးစရာရှိတယ်ဆိုတော့လွတ်တော်ကိုယ်စားလှယ်လိုမျိုးဟလာကျွန်တော်တို့ပြည်သူလူထုကတော့မအားကိုးပြီးတင်လာတဲ့ပုံစံမျိုးကဒီလိုမျိုးတွေကြုံရတယ်ဟလာဖြည့်ရှင်းလို့မရဘူးအကောက်အွယ်မရှိဘူးဆိုလို့ရှိလို့ကျွန်တော်တို့ဟလာပြည်သူလူထုကဒီစနစ်ပေါ်မှာယုံကြည်မှုအားလဲလာနိုင်တယ
်တကယ်တမ်းအဲ့ဒီသတင်းကိုပြန်ကြည့်ရင်စာတင်ချမ်းကိုလက်နဲ့ကြည့်ထည့်ရဲဆိုတာဟာသိဆွေရတဲ့ဖြစ်ရပ်တစ်ခုပါဘယ်ဘက်ကပဲပြစ်ပြစ်ကျွန်တော်လည်းအစီအစဉ်လုပ်ခဲ့ပါတယ်ဆိုတော့ဒီလိုကိစ္စမျိုးကိုအမှန်တကယ်တာဝန်ကျတဲ့လွှတ်တော်သားဆိုရင်အမှုမှန်ကိုဖော်ထုတ်ရေးကိုလွှတ်တော်ကကိုနိုင်ကစာဦးဆောင်ရဲ့တင်တာပေါ့ဗျာလွှတ်တော်မှာဆိုကဲဒီကိစ္စပဲလို့ဖြစ်တယ်လဲရှင်းပါပါညာဆိုပြီးတော့စုံစမ်းကော်မရှင်တွေဘာတွေဖွဲ့ပြီးတော့စုံစမ်းတဲ့ကိစ္စလို့ထင်ပါတယ်အခုကြတော့အဲ့လိုလုံမဲ့နေနေသားသားအဲ့ဒီသတင်းကိုပြောတယ်လွှတ်တော်အမတ်တော်အေးအေးယူခံရတယ်ဆိုတော့အချိန်ကပိုဆိုးတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံလွှတ်တော်အနေနဲ့ရောအဲ့လိုအရေးကြီးတဲ့ကိစ္စအဖြေမပေါ်ထွက်ပဲပြည်သူတွေစိုးစိုးရွားနစ်နာတဲ့ကိစ္စတွေကိုကဲစုံစမ်းဖော်ထုတ်ပါဆိုတဲ့ကနဦးစာဦးဆောင်ရွက်မှု initiative ယူပြီးလှုပ်ဆောင်မှုတွေရောဖြစ်လာနိုင်တဲ့အလားအလာစီပါဗလားဦးဇာသွေ
းဒါကတော့ကျွန်တော်အမြင်ပြောရင်အခုချိန်မှာတော့ကျွန်တော်တို့ဒီတကယ်အင်အားအကြီးဆုံးပါတီဖြစ်တဲ့ NLD ရောပေါ့နော်တို့ကဒီလက်ရှိဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တပ်မတော်ကိုတို့ကဟိုအခုဆိုလို့ရှိလို့ရှိရင်ခြေကံဥပဒေပြင်ဆင်ရေးနဲ့ကျွန်တော်ဖိအားများနေတယ်အဲ့လိုပဲအခုတခါကျွန်တော်တို့ဒီအာကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနာရှိတာပေါ့နော်ဆိုတော့အဲ့လိုမျိုးဖိအားတွေရှိနေတဲ့အတွက်ကြောင့်မို့လို့ဒီကိစ္စတွေပေါ်မှာအာယုံထားမှုအားနဲ့တော့ကျွန်တော်တို့တွေ့ရဒီလိုဖြစ်နေပေမဲ့လည်းတပ်ဆိုင်ရာလွှတ်တော်တွေပြည်내လွှတ်တော်တွေဟိုဖန်ခံရေးပါတီတွေကနေပြီးတော့ဒီကိစ္စကိုပြားပေးတဲ့နဲ့တွားပေးတဲ့နဲ့ဘာလို့လဲဆိုတော့အတဲဆုံးတော့ကျွန်တော်တို့ဘသူဘသူကိုအပြစ်တင်ဖို့မဟုတ်ဘူးအပြစ်မှန်ကိုပြရဖို့တော့ကိုတုံ့နှံစစ်ဆေးတာမျိုးကဖြစ်တင်တယ်အထူးသဖြင့်လွှတ်တော်ကိုယ်စားလှယ်ပါဒီကိစ္စထဲမှာပါဝင်နေတဲ့အတွက်ကြောင့်လွှတ်တော်ကတာဝန်ယူပြီးတော့ဒီကိစ္စကိုသူတို့ကိစ္စလိုသဘောထားပြီးတော့သူရောက်စုံစမ်းစစ်ဆေးဖို့တိုက်တွန်းတာမျိုးအခုတော့လုပ်တင်တယ်မဟုတ်ဘူးဆိုလို့ရှိလို့ရှိရင်တော့ဒီကိစ္စဟာလွှတ်တော်ဂျန်နီယာရဲ့လုံခြုံမှုပေါ့နော်လွတ်တော်ဂျန်နီယာမှာရှိတဲ့လူတွေရဲ့ပြောခွင့်ဆိုခွင့်ပြောနိုင်ဆိုနိုင်မှုဟလာအခုမှသွားပြီးတော့အကန့်အသတ်ဖြစ်မယ်ဖိအားဖြစ်မယ်ပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့နောက်ဆုံးအနေနဲ့ကတော့ကျွန်တော်သတင်းသမားတွေလွတ်တော်ကတော့သူတို့ကစောစောကပြောသလိုလွတ်တော်အကြီးအကဲကိုယ်တိုင်ကတရားဆိုခွင့်ပေးထားတယ်ဆိုတဲ့သဘောတွေ့နေရတယ်ဒါပြည်သူဗန္ဓာကိုစနေရတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ဘာညာသူတို့ဘာငက်ွက်เสียရှိတယ်တော့မသိဘူးပေါ့လေ။နိုင်ငံရေးသမားတွေလည်းဖြစ်တယ်။ကျွန်တော်သတင်းသမားတွေကြတော့ကျွန်တော်တို့မှာဘယ်လိုက်မှုလည်းမရှိဘူး။နိုင်ငံရေးသမားလည်းမဟုတ်ဘူးဆိုတော့ဒီလိုကိစ္စမျိုးမှာတရားစွဲဆိုခံရတဲ့အဖြစ်မျိုးကြုံရတဲ့အတွက်သတင်းလောကကရောဒီလိုကိစ္စမျိုးကိုဆက်လက်ဖော်ထုတ်တဲ့နေရာမှာလက်တွန့်သွားလိမ့်မယ်လို့ထင်မိပါသလားမြန်မာနိုင်ငံသတင်းလောက
။ဟုတ်ကဲ့အခုချိန်ကတော့လေအားလုံးကတော့ဒီလိုပဲစဉ်းစားတယ်ကျွန်တော်ဆိုလို့ရှိရင်လည်းစဉ်းစားမိမှာပဲ။အပြည့်လို့လဲဆိုတော့ဟိုကျွန်တော်တို့အနေနဲ့အလံဝေးတယ်အလံဝေးတဲ့အခါကျတော့တချို့သတင်းတွေကကျွန်တော်တို့ကိုယ်တိုင်ကဟလာဟိုအဆအဆုံးကျွန်တော်တို့တာဝန်မယူနိုင်ဘူးသဘောတကူကကျွန်တော်တို့ကတယ်လီဖုန်းတစ်လုံးနဲ့ဖုန်းပေါ်မှာပြောကြားချက်လောက်ပဲကျွန်တော်တို့ကလုပ်နိုင်တယ်ကိုယ်တိုင်ကိုယ်တိုင်တကယ်လည်းမသွားနိုင်ဘူးလူကိုလည်းမမြင်နိုင်ဘူးပေါ့နော်ဆိုတော့ဖုန်းနဲ့လုပ်တဲ့အခါမှာလည်းတချို့ကိစ္စတွေကအမှားပြင်းရှိနေတယ်ဆိုတော့ကျွန်တော်တို့က risk ကိုမယူချင်တော့ဘူးဆိုတာမျိုးဖြစ်လာပြီအပြည့်လို့ဆိုဒီကိစ္စမျိုးကကျွန်တော်တို့ဘက်ကရိုးသားသားမှားခဲ့ရင်တော့မီဒီယာဘက်ကရိုးသားမှားခဲ့ရင်တော့မှတဆိုင်ရာတာဝန်ရှိတဲ့ဖွဲ့စည်းတွေကမဟုတ်တာမှားနေတယ်ပြင်ပေးပါအကျိုးနဲ့အကြောင်းနဲ့ပြောရင်ဒါကကျွန်တော်တို့ပြန်တက်မှတ်လို့ရတယ်အဲ့လိုမဟုတ်ပဲအခုရိုးရေးယူခံရမယ်ဆိုရင်တော့ကျွန်တော်တို့ကဟလာဒီလာကိုလက်ချောင်တော့မှာပဲလက်ချောင်ရင်တော့သွားပြောတဲ့အကျိုးဆက်တွေကဖြစ်လာမှာပေါ့နော်ဆိုတော့ဒီပြိပကဒေသမှာရှိတဲ့သတင်းတွေကိုပြစ်ဆက်ဖို့လက်ချောင်လာရင်အဲ့ဒီဒေသမှာရှိတဲ့ ကြည့်ရမှန်းနဲ့ကျွန်တော်တို့ပေါ်ထုတ်နိုင်မှာမဟုတ်ဘူးအဲ့ဒီသားလူမျိုးတွေကျွန်တော်တို့အကောက်ွယ်ဟိုအပြစ်မဲ့တဲ့လူမျိုးတွေအကောက်ွယ်ပေးနိုင်မှာမဟုတ်ဆိုဒီအကျိုးဆက်တွေဖြစ်လာမယ်ဆိုတော့ဒါကတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ဒီဟိုကျွန်တော်တို့တိုင်းပြည်မှာအခုစူးစမ်းနေတာရှိတယ်အစိုးရကလည်းအားပေးနေတယ်ရှိတယ်အဲ့ဒါပါလဲဆိုတော့ဟိုဒီမီဒီယာကောင်စီကလည်းသင့်သွားဖို့ပေါ့နော်မီဒီယာကောင်စီပြည်ရှိရင်လည်းလှုပ်ဆောင်နေကြတာပဲဟိုဝေဖန်ကြလေးတွေရှိတော့လည်းပဲကျွန်တော်တို့ကဒီ institution ကိုကျွန်တော်ခိုင်မာအောင်လုပ်ရမယ်လေးစားအောင်လုပ်ရမယ်ဟိုဒီမှာကျွန်တော်တို့ဟိုပထမအဆင့်အနေနဲ့တနဦးအဆင့်အနေနဲ့ဒီနိုင်ပြီးရှင်းနိုင်တယ်တော့ကျွန်တော်တို့ကဒီကချာပေါ့နော်ဒီရင်ချင်းမှုကျွန်တော်တို့ကထူထောင်ပေးရတယ်ဗျဆိုမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ရှေ့ရှောက်အားလုံးကကိုလုံနိုင်ခွင့်နဲ့လုံနိုင်ခွင့်နဲ့ဆုံးရှုံးလာပါလိမ့်မယ်ဆိုတော့အဲ့လိုဆုံးရှုံးလာတဲ့အများအဲ့ဒီအကျိုးသက်မှုကနိုင်ငံပေါ်မှာလည်းသွားမှာပေါ့နော်ဟိုကျွန်တော်တို့ရဲ့ဒီပြည်တောင်းလေးရလည်းမအောင်မြင်တဲ့ပြည်တောင်းလေးဖြစ်သွားမှာ